မြန်မာနိုင်ငံရဲ့နိုင်ငံရေးအကြအတဲ့အဆုံးသတ်ရန်ကြိုးပမ်းနေသူကုလသမဂ္ဂကိုယ်စားလှယ်အီဘရာဟင်ဂင်ဘာရီနဲ့တွေ့ဆုံဖို့မြို့တော်နေပြည်တော်သို့နိုင်ငံခြားတန်တမန်တွေလာရောက်ဖို့ဆင့်ခေါ်ထားခဲ့ပါတယ်။မြန်မာနိုင်ငံမှာရှိတဲ့တန်တမန်တွေကအခုအပတ်နောက်ပိုင်းမစ္စတာဂင်ဘာရီနဲ့တွေ့ဆုံဖို့သူတို့ကိုဖိတ်ကြားခဲ့ကြောင်းဒါပေမဲ့တွေ့ဆုံမှုအတွက်အစီအစဉ်နဲ့ပတ်သက်လို့သတင်းအချက်အလက်အနည်းငယ်သာဖော်ပြခဲ့ပါတယ်။မစ္စတာဂင်ဘာရီဟာမြန်မာနိုင်ငံကိုစနေနေ့ကဆက်ရောက်လာခဲ့ပြီးအဲဒီနောက်ပိုင်းမြန်မာစစ်အစိုးရအရာရှိများနဲ့ဆွေးနွေးခဲ့ပါတယ်။မစ္စတာဂင်ဘာရီကသူရဲ့ခရီးစဉ်အတွင်းမြန်မာစစ်ခေါင်းဆောင်ဗိုလ်ချုပ်မှုကြီးသန်းရွှေနဲ့တွေ့ဆုံမယ်မတွေ့ဆုံဘူးဆိုတာရဲ့စီစဉ်ထားတဲ့အတိုင်းဒီကနေ့ဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံမလားဆိုတာမသေးဝဲသေးပါဘူး။စစ်အစိုးရအနေနဲ့ဒီမိုကရေစီအုပ်စုတွေအကြပြန်လဲတင့်မြရေးလောက်ရန်အားပေးဖို့ကြိုးပမ်းချက်တရအဖြစ်မစ္စတာဂမ်ဘာရီမြန်မာနိုင်ငံမှာရောက်ရှိနေတာဖြစ်ပါတယ်မစ္စတာဂမ်ဘာရီကမနေ့ကတိုင်းရင်းသားလူမျိုးစုကိုယ်စားလှယ်များအပြင်မြန်မာနိုင်ငံရှိကမ္ဘာကျက်ချင်းဤအရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်ကုလသမဂ္ဂကိုယ်စားလှယ်နဲ့တွေ့ဆုံတဲ့တိုင်းရင်းသားလူမျိုးစုကိုယ်စားလှယ်များအထက်1990ပြည့်နှစ်ရွေးကောက်ပွဲအနိုင်ရခဲ့တဲ့ကိုယ်စားလှယ်များဒါမှမဟုတ် CRPP ခေါ်ပြည်သူ့လွှတ်တော်ကိုစားပြုကော်မတီအဖွဲ့ဝင်မြတ်မပါဝင်ပဲအစိုးရကရွေးချယ်ထားသူများသာပါဝင်တယ်လို့အတိုက်ခံအုပ်စုများကပြောပါတယ်။တင်းငင်းနေတုန်းကသူကဒေါ်အောင်ဆန်းစုကြည်နဲ့ဆက်သွယ်ရေးအရာရှိအဖြစ်စစ်အစိုးရကခန့်အပ်ထားသူအလုသမရေးရာဝန်ကြီးဦးအောင်ကြည်နဲ့တွေ့ဆုံခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်နဲ့အစိုးရအကြအဓိပ္ပာယ်ရှိတဲ့ဆွေးနွေးမှုအတွက်သဘောတူပြီးသားပေါင်းကိုမစ္စတာဂမ်ဘာရီကဦးအောင်ကြည်နဲ့ကြေကြေပြန့်ပြန့်ဆွေးနွေးခဲ့တယ်လို့ကုလသမဂ္ဂကညညာချက်ကဖော်ပြထားပါတယ်ဒါပေမဲ့အသေးစိတ်များကိုတော့ဖော်ပြခြင်းမရှိပါဘူးမစ္စတာဂမ်ဘာရီမရောက်လာမီတရက်အလိုတောက်ကြနေမှာမြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂညီနိုင်ရေးမှုချားစ်ပက်ထရီမြန်မာနိုင်ငံမှထွက်ခွာရန်အာဏာပိုင်များကကြေညာခဲ့ပါတယ်ဒီနောက်ဒီကနေ့မှပဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးကိုယ်စားလှယ်ပေါလို့စာကြည့်ရဲပင်ဟီရိုကမြန်မာအာဏာပိုင်များကနောက်အပမြန်မာနိုင်ငံကိုတူလာရောက်ဖို့ဖိတ်ကြားခဲ့တယ်လို့ပြောပါတယ်2003ခုနှစ်ကလေးကမြန်မာနိုင်ငံကိုလာရောက်ခွင့်မရခဲ့သူမစ္စတာပင်ဟီရိုကနိုဝင်ဘာလ17ရက်နေ့ကနေ15ရက်နေ့အထိလာရောက်ရန်ဖိတ်ကြားချက်ကိုကြိုဆိုခဲ့ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်မှုတိုးတက်ခြင်းမရှိခြင်းအကြောင်းအစည်းအဝေးအစည်းအဝေးမှဆွေးနွေးလိမ့်မယ်လို့ညွှန်လင်းရတဲ့နှစ်စဉ်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအစည်းအဝေးမတိုင်မီကလေးမှာမစ္စတာပင်ဟီလိုလာရောက်ဖို့ပေါ်ပေါက်လာခဲ့ပါတယ်